Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာတိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလူမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကမှာတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါကျွန်တော်ကတော့ကျော်စံသားပါစီးရနိုင်ငံတွင်က IS တွေရဲ့နောက်ဆုံးခြေကုပ်စခန်းကိုအပိသက်ထူးဆင်းစင်ဖို့ရပိုင်းမဲ့လူတော့တယ်လို့မဟာမိတ်တပ်ဖွဲ့တွေကပြောကြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုတည်မှုအဖွဲ့အစည်းတွေစီးရတာလာများပြားလာနေပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဟာတရုတ်မြန်မာနယ်ကြားမှတ်တမ်းစီတွားရောက်ဆစ်ဆေးခဲ့ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့သူပြောပြမှာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။တရုတ်အစိုးရကလုံမဲ့ခစ်စစ်ဘိုးလမ်းမကြီးစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဇင်းကြံလမ်းအပိုင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိလာကြပါတယ
်။အခုတရုတ်ပြည်ကလုံမဲ့အဲ့ဒီဇင်းကြံလမ်းမကြီးပေါ့လေဆိုတာကသူတို့ကရှမ်းပြည်မူဆယ်ကနေဖြတ်ပြီးတော့မန္တလေးပြီးတော့ကျွန်တော်တို့ရခိုင
်တရင်းနေပြီးမှနားဆင်ရဖို့ရှိပါတယ်။နောက်တစ်ခါဒီတရုတ်ကုမ္ပဏီကပဲလုပ်မဲ့ရန်ကုန်မြို့တည့်စီမံကိန်းမှာတရုတ်ရဲ့အကျွေးထောင်ချောင်းမိမာကိုလည်းဒီလိုစိုးရိမ်နေသလဲဆိုတဲ့အကြောင်းနဲ့ကိုရီးယားအမေရိကန်ဒုတိယအကြိမ်မြောက်ထိပ်သီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုလည်းတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့ကြာသပတေးနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။စီးရနိုင်ငံမှာ IS အကြမ်းဖက်အုပ်စုထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုအမေရိကန်ကျော်ထောင်နောက်ခံပြုတပ်ဖွဲ့တွေအပိတိုင်ဖိမ့်ပိုက်ရေးနောက်ဆုံးထိုးစစ်ဆင်ဖို့ရပ်နေငယ်ပဲလူပါတော့တယ်။အတွေ့အကြုံအရင်ဆုံး IS အခရေးသမားတွေဟာဆက်လက်ခုခံနေဆဲဖြစ်ပြီးအမေရိကန်ကျော်ထောင်နောက်ခံပြုတပ်ဖွဲ့တွေကထွက်ခွာလာသူတွေအရသားတွေကိုဆက်လက်ကြိုးစားလက်ခံနေရတယ်လို့မဟာမိတ်တပ်ဖွဲ့ဝင်တွေက Twitter မှာဖော်ပြပါရယ်။ GAPS တွေဦးဆောင်တဲ့ Democracy တပ်ဖွဲ့တွေက IS တို့ကြမ်းကြမ်းခံနေတဲ့ Bangus ကျေးရွာကိုထုတ်ဖောက်ဝင်ရောက်ပြီးအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ယာနတ်ချီတဲ့အရသားတွေကိုကယ်ထုတ်လာခဲ့ပြီးတဲ့နောက် Twitter မှာလူရေးသားဖော်ပြလိုက်ကြတာပါ။ထရက်ကာ60စီးလောက် IS တို့ဝိုင်းထားတဲ့နေရာကထွက်ခွာသွားတာတွေ့လိုက်ရပြီးကြမ်းထရက်ကာ200လက်နက်ချ IS အကြမ်းဖက်တပ်ဖွဲ့ဝင်တွေလိုက်ပါသွားတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောကြပါရယ်။ဘူတဟူးနေကလူပေါင်း 2,000 ကိုကယ်ထုတ်နိုင်ခဲ့ပြီးနောက်ထပ် 1,000 လောက်ကျန်နေသေးတယ်လို့လည်းဆွီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကဆိုကြပါရယ်
။အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထွက်ပေါ်လာတဲ့ကိစ္စကို American သမ္မတ Donald Trump ကအေးအေးဆေးဆေးပဲတုံ့ပြန်လိုက်ပါရယ်။ Donald Trump ရုရှားနဲ့ပတ်သက်ခဲ့သလားဆိုတဲ့ကိစ္စအထူးဆောင်ဆန်းအစီရင်ခံစာကိုဘယ်အချိန်ဘယ်လိုထုတ်ပြန်လဲဆိုတာဟာနိုင်ငံတော်ရှိနေချုပ်အစ်စ်ပေါ်မှာဒါလုံးဝမူတည်နေတယ်လို့သမ္မတထရမ့်ကအင်ဂျီရောရုံးကမှာသတင်းတောက်တွေကိုပြောကြားလိုက်တာပါအထူးဆောင်ဆန်းမှု Robert Mueller ရဲ့အစီရင်ခံစာအပြည့်အစုံကအစောဆုံးအနေနဲ့နောက်ပတ်မှာထွက်လာနိုင်တာဖြစ်ပြီးအဲ့ဒီလျှို့ဝှက်အစီရင်ခံစာအချင်းချုပ်ကိုနိုင်ငံတော်ရှိနေချုပ် William Barr ကကွန်ဂရက်လွှတ်တော်ကိုတင်သွင်းမှာဖြစ်ပါတယ်သမ္မတရဲ့လောက်ရပေါ်မှာဒဏ်ပြန်ထောက်လိုင်းလုပ်ခဲ့သူဖြစ်တဲ့ FBI ယာယီညွှန်ကြားမှုAndrew McCabe ကိုလည်းသမ္မတထရမ့်ကချိုးနှိမ်ပြီးပြောကြခဲ့ပါလေ McCabe ကတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပါတီနှစ်ဖက်စလုံးရဲ့အမတ်တချို့ကိုပြောပြခဲ့ခြင်းကဘယ်သူကမှမကန့်ကွက်ခဲ့ကြဘူးလို့လည်းပြောပါတယ် FBI ဘက်ကတော့ထရမ့်ဟာရုရှားရဲ့လူယုံပြောက်ဖြစ်နိုင်ခြင်းရှိတယ်လို့ဆိုထားတာပါအ
မေရိကန်ပြည်ထောင်စုမှာလူမျိုးရေးမုန်တီးမှုအုပ်စုတွေဟာပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်မှုတွေနဲ့အတူအရေးအတွက်အဖြစ်လဲနှစ်ဆတူပြီးစံချိန်တင်ခဲ့တယ်လို့သိရပါတယ်လူဖြူကြီးစိုးရေးဝါဒီတွေနာဇီလက်သက်ဝါဒီတွေဆက်တဲ့လူဖြူအမျိုးသားရေးလူဝါဒီတွေဟာ2018ခုနှစ်အတွင်းအရေးအတွက်စီးစီးသာသာမြင်မာကြီးထွားလာတယ်လို့ Southern Poverty Law Center ခေါ်တောင်ပိုင်းဆင်းရဲမွေ့တေမှုဥပဒေရေးဌာနကဘလူးနေထုတ်အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်အလဘာမာပြည်နယ်အခြေစိုက်တရားဥပဒေမြင့်တင်ရေးအဖွဲ့ကမှတ်တမ်းအရ2018အတွင်းလူမျိုးရေးမုန်တီးမှုတက်ကြွလှုပ်ရှားသူအဖွဲ့အစည်းတွေဟာ2019ထက်900ခန့်လုံးစုစုပေါင်းအပြင်ဆိုရင်2020အထိရှိလာခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီအဖွဲ့တွေထဲမှာလူဖြူလူမဲအမျိုးသားရေးဝါဒီအဖွဲ့တွေအပြင်ဂျူးဆန့်ကျင်ရေး LGBTQ ခေါ်လိင်လူဆုံမဲ့သူဆန့်ကျင်ရေးနဲ့လူဖြူဆန့်ကျင်ရေးအဖွဲ့တွေလည်းပါဝင်ကြပါတယ်။ဒီအဖွဲ့တွေအနေနဲ့တချို့ဟာလွန်ခဲ့တဲ့လေးနှစ်လုံလုံဇတိုက်လို့တွတ်တဲအကောင်လာခဲ့ပြီးအဖွဲ့အများစုကတော့အကြမ်းဖက်တာမရှိခဲ့ပေမဲ့တချို့အဖွဲ့တွေကတော့စေစေလောက်တဲ့အထိလှုပ်ဆောင်ကြပါတယ်။လူဖြူကြီးစိုးရေးဝါဒီတွေရဲ့လက်ချက်နဲ့အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမှာမနှစ်တုန်းကလူ40မကဆင်းဆုံးခဲ့ရပါတယ်
။အ India Nanganda Jasmik Hakim Sadago, Trump Soa Puega, Nanganjada Mui, Monko Yaza, Pinetina B, a Yu Dankamuri, Chamalibari, Hakim Sadane to the Chad Lubogone, Puezi Chaku Dale, Yu Dankadaba, a Tema Tumi Bari Le Bowen B, Droha, Tulungan Lepa Yet, Kuni Bedu Rilo Sasuebari, Hakim Sadaya, Gabatala Mui, Say Monko Yawan Hune, we make Hua Chari, Konyaha, Benjune, Opiates. Muyasewari, Gabatala, Monko, Kota Muma, Bowen Patanilelo, American Banaitana, Achida, Yashika, Piobare. Hakim Sadaha, UAE, Arab Sobomia Tamra, Nangaman Niduba, Duha, American Piransu, Australia, Britain, and New Zealand, Nangarigo, Bainbu, Cocaine, OPHNet, the town Muyasida, Siwari, Monko, Kota Nile, Gabana, Muya, Monko, Yang, Longango, Loka Nirelo, Suswe Canabare. American Banaitana got to her, UAE Machia took Gomiga to send American dollar than Yana Chibi, we make an ink with you qua chari, Lupiobari. American Biransu, the Ion Jury Puega to go, that town Sakonakuna Donga, we and Mankune, we make qua chatne, a move on laser chabun at the assessor get over. A who, American Yu Tankamuria, Hakim Sadai, American Biransuka, by Samu Alamu, Tencho like Debian, American Nangandari, Dunas, Siboy Losamu, Malopo, let Bapen like Daba.
UAE American Tamanetta Jamavada season ago, Munet Chonai Gani Kuranai T, Tidu Bita Tonsen Hek, Kilohas Kutong Tonga, Tidu Bita Lise, Kilohas Kunle Shetonya, Tidu Bita Lise Shek, Kilohas Chalte Natonya, Dudia Nayuama, Silamita Dia Guse, Kilohas Tinga Kung Arugani Rotolan Pinuai.
Pajitamura, we didn't select Job Janivai. They don't know how to consume in Nanga only one yiha. တယုတ်မြန်မာအမှတ်1နေကြမှတ်တိုင်ကိုဖိုင်ဆစ်စေခဲ့ပါတယ်ဒါဟာတယုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့နှစ်80ပြည့်မှာနိုင်ငံနေဆက်လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတယ်ဆိုတာကိုပြသတာဖြစ်တယ်လို့ နေထိုင်မှုဝန်ကျင်ကောင်းဖန်တီးဖို့တဝအိုအင်ကာကွယ်ဆောင်ချက်ဖို့အတွက်လည်းဌာနဆိုင်ရာတွေကိုပြောကြားသွားခဲ့ပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်ရေးကိုပုံမအပ်ဆုံးခွန်ဆိုင်လုပ်ကင်ရဖို့နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ခြင်းအပြင်နေရာစပ်ဒေသမှာလူပုဂ္ဂိုလ်အပြန်အလှန်လဲလှယ်လုပ်တာတွေကိုပုံမအလွယ်တူလုပ်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဝန်ကြီးကပြောကြားဆ
ဒုက္ခသည်တွေထားနေပြန်ရေးအတွက်တင့်တော်တဲ့ဝင်းကျင်ဖန်တီးပေးဖို့မြန်မာဘက်ကပြက်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာဆီနာကဝေဖန်လိုက်ပါတယ်။တင့်လျော်တဲ့ဝင်းကျင်မဖန်ပြီးပေးခဲ့တဲ့အတွက်ဂူရီဒုက္ခသည်တွေနေရာပြန်ရေးအကောင့်ထဲမှာပေါ်နိုင်ဘူးလို့အဘူဒါဘီကိုရောက်နေတဲ့ဝန်ကြီးချုပ်ကအင်္ဂါနေ့မှာပြောတာပါ။ ဒုက္ခသည်တွေအတွက်မြန်မာအစိုးရကတာဝန်ယူတဲ့နယ်ပြည်တို့ကိုမြန်မာနိုင်ငံသားတွေဖြစ်တဲ့ပြန်ခွင့်ပြုဖို့လည်းပန်ကြားခဲ့ပါတယ်။2019အောက်တိုဘာလကစပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရွန်ဂျာ9သိန်းခွဲလောက်ရှိနေတာပါ။ဒုက္ခသည်တွေအတွက်လုံခြုံမှုရှိတဲ့နေရာကိုအမြန်ပြန်ပို့ဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလုပ်နေတယ်ဆိုတဲ့ဆွဆွဲချက်ကိုတော့
ကျွန်တော်ရဲ့ဘန်အန်ဝီစီရင်တွေကအမေရိကန်ဒေါ်လာ3000ချီခိုးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရုရှားလူမျိုးတူကိုအမေရိကန်ပြည်ထောင်စုရဲ့မေတ္တာရက်ခံချက်ကြောင့်လွှဲပြောင်းပေးဖို့ထိုင်းနိုင်ငံတရားရုံးကသဘောတူလိုက်ပြီမဲ့သူဟာရုရှားနိုင်ငံစီကိုပဲနောက်ဆုံးသွားရောက်ဖွယ်စီနေပါလေ အမေရိကန်ပြည်ထောင်စုမှလိန်လယ်မှုငွေမဲ့ခွာချမှုဆွဲချက်တွေနဲ့ဆွဲဆိုခံထားရသူဒမစ်ထရီယူကရိန်းစကီကိုအမေရိကန်ကိုလွှဲပြောင်းပေးမယ်လို့ဘန်ကောက်တရားရုံးကဗိုလ်ထုနေရာဆုံးဖြတ်လိုက်ကြပါယူကရိန်းစကီရဲ့အုပ်စုဟာအမေရိကန်ဩစတြေးလျဂျပန်အင်္ဂလန်ဂျာမနီနိုင်ငံသားတချို့ရဲ့ငွေတွေကိုခိုးယူခဲ့တာဖြစ်တယ်လို့တရားရုံးကဆိုပါတယ်ဒါပေမဲ့သူဟာဒီပြစ်မှုတွေနဲ့ထိုင်းနိုင်ငံ ုံမှာရေးသားထားပါတယ်
ရုရှားနိုင်ငံမော်စကိုမြို့မှာ Ling Lam Hune, Lunger and Ayalaga, Punk and Yer, American Seaway, Lungan, Michael Kelvigo, Gonsayone, Dresongan, Goodimia, Debulo, American Russia, Gondi, Poet Gonsong, Piobari, Moscow, Chesa, American Gondelina, Ten Okata, American Nanganda, Alexi O. Rod Zankoga, Kelvi Nep, Jojago, Miabine, two young engineers, a Capio Gare, Lupiobari, Kelvi and Moscow, Chesa, Stock, a young away, look at Gomriga, who put Drave your Titan Gate to Lepsipari.
ဂျာနာဝဒီနီမနေခင်ထိတ်တန့်ရောက်နိုင်ငံကအသတင်းတွေကိုဥကြောစံသားနဲ့ဒေါက်ကင်မြတ်တက်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကနာဒီမတိုင်ခင်အခုရင်ဆုံးနိုင်ငံတကာနဲ့မြန်မာဆိုင်ရာသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒိုနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းပတ်တဲ့ဗီယက်နမ်နို ူတွေကခံမှန်းကြပါတယ်တောင်ကိုရီးယားဆိုးမျိုးတော်ကနေ VOA သတင်းတော့စတီဗ်မေလာပေးပို့တဲ့သတင်းကိုအခြေခံပြီးဒေါက်ခင်မျိုးသက်ပြောပြမှာပ
ါဗီယက်နမ်နိုင်ငံဟနွိုင်းမှာတော့ February 28မှာကျင်းပမယ် American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါပြီခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကဘာရက်လက်ထွက်လာမယ်ဆိုတာရေရံမသိကြသေးပေမဲ့မြောက်ကိုရီးယားဘက်ကဟိုးဝင်ကလေးကထားခဲ့တဲ့ရည်မှန်းချက်ကတော့ကိုရီးယားကျန်းစွယ်မှာအမေရိကန်နဲ့ကုလတပ်တွေမရှိသေးပဲဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့မြောက်ကိုရီးယားဆိုင်ရာဒုတိယသံမတ်ကြီးဟောင်းတေယောင်ဟိုးကအင်ကာနေမှာသတင်းထုတ်တွေကိုပြောပါတယ
်။ရင်းပွင့်ဆိုင်ဘူကတီအမ်ဂျေ
ကင်းချောင်းအောင်ကသူ့ရဲ့နှစ်တဲ့မိန်ကုံးကလေကိုရီးယားကျန်းစွယ်မှာရင်းချင်လိုလာတဲ့အာနာရှင်တယောက်ဖြစ်လာဖို့လုပ်မယ်ဆိုတာပြောကြောင်းတေကပြောသွားတာပါ။ကင်းကကိုရီးယားနှစ်နိုင်ငံကြားစီးပဋိပက္ခရော့စီဖို့ဂျားကန်နဲ့တခုဖန်တီးပြီးဒီဂျားကန်နဲ့ကိုတဖြည်းဖြည်းနှစ်ဖက်နိုင်ငံပဲချက်ယူတာကနေကျန်းစွယ်တစ်ခုလုံးငင်းချမ်းရမယ်နီလန်ကိုချပြခဲ့တယ်လို့လည်းရှင်းပြပါလေတကယ်လို့စောင့်ကြည့်တုံးသက်သူတွေတွတ်ထားတဲ့အတိုင်းသမ္မတထရမ့်ကဟနွိုင်းဆွေးနွေးပွဲမှာစစ်ပွဲအဆုံးသတ်ကြောင်းကြေညာခဲ့ရင်ကိုရီးယားနှစ်နိုင်ငံကြားထိတ်တဲရင်ဆိုင်မှုတွေမဖြစ်အောင်ကာကွယ်ဖို့ထားတဲ့ကုလသမဂ္ဂတက်တွေကိုရီးယားကျန်းစွယ်မှာရှိဖို့မလိုတော့ဘူးလို့မြောက်ကိုရီးယားကကြေညာနိုင်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်းရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးRAN Corporation ရဲ့ကာကွယ်ဆိုင်ရာအကြီးအကဲသူတည်တနာအရာရှိ Bruce Bennett ကတော့စိုးမျိုးကခြေသိပ်ပံကြောင်ဟောပြောပွဲမှာအခုလိုခံမှန်းလိုက်ပါတယ
်။ I think he wants to see a US disengagement from the peninsula.
ကင်မာကိုရီးယားကျွန်းဆွယ်မှာအမေရိကန်မရှိတော့တာကိုလိုချင်ပါလိမ့်မယ်။နောက်တောင်ကိုရီးယားကိုဖီအာကြီးကြီးပေးနိုင်မယ့်အနေထားရဖို့လည်းသူလုပ်ချင်ပါလိမ့်မယ်။ဒါရင်မကပါဘူး။သူ့ပြည်တွင်းကခိုင်မာတဲ့ထောက်ခံမှုကိုပါလိုချင်မယ်လို့ထင်ပါတယ်
။ခေါင်းဆောင်နှုတ်ရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတော့ဖြစ်လာနိုင်ခြေတွေအများကြီးရှိနေတယ်လို့အင်ကာနေကပဲသမ္မတအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဒါဟာသိစိတ်လှုပ်ရှားဖို့ကောင်းတဲ့ဆွေးနွေးပွဲတည်းရလို့သမ္မတကပြောပြင်မယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရင်ဟာအမေရိကန်ရဲ့အဓိကပန်းတိုင်ဖြစ်နေတာပ
ါ Well I just like to see ultimately denuclearization
အဆုံးမှာဒီပန်းတိုင်ကိုရောက်မယ်လို့တွတ်ထားပေမဲ့အချိန်ကိုတော့ကန့်တန်ထားပါဘူးသူတို့ဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေမလုပ်မချင်းကျွန်တော်တို့ဘက်ကအမြန်တွန်းလှုပ်ဖို့မလိုပါဘူးစမ်းသပ်မှုတွေလုပ်လာမယ်ဆိုရင်တော့နောက်တစ်မျိုးလုပ်ရမှာပေါ့
သမရရဲ့နိုင်ငံတော်ခြေပြမင်းကုန်းမှာလဲသူသာသမရဖြစ်မလာရင်ခုချိန်လောက်ဆိုလူတန်းနဲ့ချီတေဆုံနိုင်တဲ့စစ်ပွဲကြီးဖြစ်နေပြီလို့ပြောပေမဲ့အင်ကာနီကတော့နှစ်နိုင်ငံဆက်ဆံရေးဟာအနေနဲ့တိတ်မရှိပဲတည်ငြိမ်နေတယ်လို့ပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်အတွက်ဘယ်တော့မှစီးချင်းချောက်မှုမဖြစ်ခဲ့ဘူးလို့တေကပြောပါတယ်။ဒါအပြင်သမ္မတထရမ့်ဟာမြောက်ကိုရီးယားရဲ့ထောင်ချောက်ထဲကိုကျနေတယ်လို့လည်းဝေဖန်ပါတယ
်။ဒီဘုတ်ကတ်ထုံယုံထရမ့်ကဘာဝင်ချုံရ
တာလဲ။ဒါကတမကအထွေထွေညီလာခံမှာသမ္မတထရမ့်ပြောခဲ့တာ ਨੇ ။အဲ့ဒီဒေတာမှာတကယ်စစ်ဖြစ်နိုင်တယ်လို့ပြောတာတွေဟာမဟာဗျူဟာဆိုင်ရာမဟာအမှားတစ်ခုဖြစ်တယ်လို့တေကပြောသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားချာနျူကလ িয়ার စစ်ပွဲဖြစ်နိုင်တယ်ဆိုတာဟာမြောက်ကိုရီးယားရဲ့လုံခြုံမှုတစ်ခုလို့သူယုံကြည်ကြောင်းလည်းပြောပါတယ်။ဒါအပြင်အမေရိကန်ရဲ့ဆက်ဆံရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိုအရေးတကြီးအရင်လုပ်ပြီးနောက်မှနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်မယ်မူပေါင်းကိုမြောက်ကိုရီးယားဘက်ကနေတည်ဆောက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ Bennett ကတော့ကင်ဂျွန်အွန်အနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုလုံးဝဖြတ်သိမ်းဖို့အတွက်သဘောတူညီခြင်းရှိမရှိသူမသိပေမဲ့သမ္မတထရမ့်ဘက်ကကြေညာရင်တော့ကျေပြက်နဲ့ဆက်အဆုံးသတ်ဖို့ဖြစ်လာနိုင်တယ်လို့တကယ်ငြင်းချမ်းမှုရလာနိုင်တယ်လို့လည်းပြောပါတယ်။ဟနွိုင်းထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီဂန်ဟနွိုင်းကိုသွားနေပြီဖြစ်တယ်လို့မြောက်ကိုရီးယားအထူးကိုယ်စားလှယ်ကင်ဟုတ်ချိုကလည်းအင်ကာနေမှာဘေကျင်းကိုရောက်နေတာမို့ ဗီယက်နမ်ကိုသွားဖို့လုပ်နေတာဖြစ်နိုင်ပါတယ်။တမရထရမ့်နဲ့တောင်ကိုရီးယားတမရမွန်ဂျေအင်တို့အင်ကာနဲ့တယ်လီဖုန်းပြောရမှာတော့မြောက်ကိုရီးယားနျူကလ িয়ার လက်နက်အမြန်ဖျက်သိမ်းရေးအတွက်အမေရိကန်ဘက်ကအကူအညီတောင်းလာရင်ကိုရီးယားနိုင်ငံခြားရထားလမ်းဖောက်လုပ်တာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာအပါအဝင်မြောက်ကိုရီးယားကိုစီးပွားရေးလမ်းဖွင့်ပေးတဲ့နည်းနဲ့တောင်ကိုရီးယားကအမေရိကန်ကိုအကူအညီပေးနိုင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်
။ဒေါက်ကင်းမျိုးသက်ပြောပြခဲ့တာပါ။အခုတော့မြန်မာဆန်ရသတင်းလွှာတွေတင်ဆက်မှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အတူလှုပ်ဆောင်ဖို့ရှိတဲ့နောင်လာမယ့်အစီအမံကိန်းကြီးတွေမှာပြည်သူလူထုအကျိုးအတွက် NLD အစိုးရကသတိကြီးစွာနဲ့ကင်တွယ်ဖို့လိုတယ်လို့ပြပအခြေစိုက်မြန်မာရေးလှိလသုံးသပ်သူတွေကသတိပေးလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကလာမယ့် EB လာတဲ့တရုတ်နိုင်ငံကိုသွားပြီးနားလည်မှုစာကျွန်းလွှာထိုးဖို့ရှိနေချိန်မှာအဲ့လိုပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြကြပါမယ်။တရုတ်နိုင်ငံကပေါ်ဆောင်မဲ့ခေတ်သစ်ပိုလမ်းမကြီးစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဇင်းညံလမ်းအပိုင်းစီမံကိန်းလေးကိုအကောင့်ထဲပေါ်သွားဖို့တရုတ်မြန်မာအစိုးရကြား2018စက်တင်ဘာလကနှစ်နိုင်ငံနားလည်မှုစာကြုံလွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။အဲ့ဒီစီမံကိန်းလေးထဲမှာတရုတ်နိုင်ငံယူနန်ပြည်နယ်ကနေရခိုင်ပြည်နယ်ကြောက်ပြူရင်းနဲ့စေကမ်းအထိကုန်သွယ်ရေးယထာလမ်းကြောင်းကြီးတစ်ခုဖောက်လုပ်ဖို့ရာသီဖြစ်ပါတယ်။အဲ့ဒီစီမံကိန်းလေးနဲ့ပတ်သက်လို့အစိုးရအနေနဲ့ဒေသခံပြည်သူတွေကိုပွင့်လင်းမြင်သာမှုရှိစွာချပြဖို့လိုတယ်လို့ထောက်ပြသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ်
။အခုတရုတ်ပြည်ကလုပ်မဲ့အဲ့ဒီစင်ဂျန်လမ်းမကြီးပေါ့လေဆိုတာကသူတို့ကရှမ်းပြည်မူဆယ်ကနေဖြတ်ပြီးတော့မန္တလေးပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်အထိသူတို့ရထားလမ်းကြီးဖောက်ဖို့အစီအစဉ်ပဲ။ဒီရထားလမ်းကြီးဖောက်တာကဗမာပြည်တပီလို့ဖြတ်ပြီးတော့မှတရုတ်ပြည်ထဲကိုကုန်ကူးဖို့ကုန်တင်ဖို့ကုန်ပို့ဖို့ရရထားလမ်းကြောင်းကြီးဖြစ်တယ်။ဆိုတော့အဲ့ဒီရထားလမ်းကြောင်းကြီးကအကုန်အကျအများကြီးကျလိမ့်မယ်။ကျွန်တော်တို့မြန်မာနိုင်ငံအစိုးရလည်းတရုတ်ကိုဘလောက်အထိအကျွေးတင်မယ်ဆိုတဲ့အကြောင်းကိုအသေးစိတ်ပြည်သူလူထုကိုတင်ပြတာမရှိဘူးဗျာ။ဒီအကျွေးတွေလည်းပြည်သူတွေကပဲပြန်ဆိုက်ရမှာ။ပြည်သူတွေရဲ့တဘောထားကိုမခံယူဘဲနဲ့ဒီတွားပြီးတော့မှတဘောသူလက်မှတ်ထိုးပြတော့တုံးမယ်ဆိုလို့ချင်းတရားမျှတမှုမရှိဘူးလို့ထင်တယ်ဗ
ျ။တရုတ်မြန်မာဆက်ဆံရေးကိုပြန်ကြည့်ရင်မြန်မာနိုင်ငံပေါ်ကြားရောက်နေတဲ့နိုင်ငံတကာအဖိအားတွေကိုတရုတ်ကအကာအကွယ်ပေးထားတဲ့တာဒကတွေရှိနေတာကြောင့်တရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာမြန်မာအစိုးရကရည်ရည်ပြတ်ငင်းဆန်ဖို့ခက်နေတဲ့အနေအထားရှိတယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ဒါကို NLD အစိုးရကအတက်နိုင်ဆုံးကာကွယ်ဖြေရှင်းမယ်လို့ယုံကြည်သူကအမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာအရေးလိလာသုံးသပ်သူဒေါက်တာတင့်ဆွေဖြစ်ပါတယ်
။ဒီကနေ့လုပ်ပြီးသားဖြစ်တဲ့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့စီမံချက်ကြီးတွေမြောက်များစွာဟောပြီးခဲ့တဲ့ဆွေဆိုးရလက်ထက်နဲ့ပြီးခဲ့တဲ့တက်ခံရေးဆိုးရလက်ထက်မှာကျွန်တော်တို့တော်တော်များများလုပ်ပြီးပါပြီ။အဲဒါပြောလို့ရှိရင်ကျွန်တော်တို့ပိုက်လိုင်းကိစ္စရောမြစ်ဆုံရောဝမ်ပေါင်ရောပေါ့နော်။အဲတော့အဲ့ဒီနေရာမှာအခု NLD ဆိုးရတက်လာတော့နောက်ထပ်တရုတ်ကအထက်ချက်တဲ့ပြန်မြင်တယ်မှာ NLD ကဆုံးဖြတ်ရတော့မှာပေါ့အဲ့တော့ကျွန်တော်ကတော့ NLD ဆိုတာအနေနဲ့ကိုနိုင်ငံအကျိုးစီးပွားမရုပ်အောင်သာလျင်လုပ်ပြီးတော့သူတို့တရုတ်ကလှုပ်လာတဲ့ project စီမံချက်ကြီးတွေပေါ်မှာကျွန်တော်တို့ကိုနိုင်ငံအကျိုးစီးပွားကိုလုပ်လို့ရသလောက်ကာကွယ်နိုင်ဖို့ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်ဆိုရင်ကတော့နိုင်ငံရဲ့အရင်အမြင့်တွေနဲ့နိုင်ငံရဲ့လူမျိုးရေးတောင်းကကြည့်ရမယ်အရာတွေမှာဒီကွာထုတ်ပြန်ဝင်ရောက်လို့ရှိရဲ့ကျွန်တော်တို့တိုက်ပြည်လူမျိုးရေးလည်းတိုက်ခိုက်နိုင်တယ်နောက်ကအရင်းမြစ်တွေလည်းကုန်ဆုံးနိုင်တယ
်တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းပေါ်မှာပါမဲ့စီမံကိန်းပေါင်း12ခုလောက်ရှိပြီးအဲ့ဒီထဲမှာရထားလမ်းအပြင်စွမ်းအင်ဗန်လုပ်ငန်းစီးပွားရေးလုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကနေပြည်တော်မှာလုပ်တဲ့ရန်ဝန်းတစ်ခုလမ်းကြောင်းတစ်ခု OBOR စီမံကိန်းအကောင့်ထဲပေါ်ရေးဦးဆောင်ကော်မတီအစည်းအဝေးမှာတော့အဲ့ဒီကော်မတီရဲ့ဥက္ကဋ္ဌဖြစ်သူဒေါန်ဆန်းစုကြည်ကတရုတ်ရဲ့စီမံကိန်းတွေကိုလက်ခံရမှာပြည်ရင်းလုံထုံးလုံနည်းတွေပြည်ရင်းစီမံကိန်းမူဝါဒတွေနဲ့ကန့်ညီမှုရှိမရှိဆိုတာကိုအသေးစားစစ်ဆေးပြီးမှလက်ခံဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့လာမယ့် AB လအတွင်းတရုတ်နိုင်ငံပီကင်းမြို့မှာကျင်းပဖို့ရှိတဲ့ဒုတိယကြိမ် OBOR ညီလာခံကိုတက်ရောက်ဖို့ရှိပြီးတရုတ်မြန်မာစီးပွားရေးဇင်းညံလမ်းနဲ့ဆိုင်တဲ့စီမံကိန်းတွေအတွက်နားလည်မှုစာကျွန်းလွှာတွေလက်မှတ်ရေးထိုးသွားဖို့ရှိကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။ဗီဒီယိုရဲ့ကြာတာပတင်းနေမနခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတကဆက်ပြီးတင်ပြချင်တာကအတိုးနှုန်း7300ခန့်လုံးနဲ့တရုတ်စီကအမေရိကန်ဒေါ်လာတန်းထောင်ပေါင်းများစွာချေးယူပြီးတည်ဆောက်မဲ့ရန်ကုန်မြို့အသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးအမြတ်အများကြီး ပေါ်ထွက်စီမံစီမံကိန်းအဖြစ်တာဝန်ရှိသူတွေဘက်ကအခိုင်အမာပြောဆိုနေပေမဲ့နောက်ထပ်မြစ်ဆုံနဲ့ကြောက်ဖြူစီမံကိန်းတွေလိုတရုတ်ရဲ့အကျွေးထောင်ချောက်ထဲရောက်သွားနိုင်တယ်လို့မြန်မာစီးပွားရေးကဲခတ်တွေကသုံးသပ်ပါတယ်။ရန်ကုန်မြို့သစ်စီမံကိန်းအတွက်မြန်မာနဲ့တရုတ်အကျိုးမြတ်ဘယ်လိုခွဲယူကြမှာပါလဲ။မှတ်ရင်ညီနိုင်ကတင်ပြမှာပါ
။ဖေဖော်ဝါရီလ15ရက်နေ့ရန်ကုန်မြို့တော်ခမ်းမမှာကျင်းပတဲ့ရန်ကုန်မြို့သစ်အပြည့်အသက်အစ်စ် Master Plan ဆွေးနွေးပွဲမှာရန်ကုန်မြို့သစ်စီမံကိန်းကရရှိမဲ့အကျိုးမြတ်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောသွားပါတယ်
။အခုတည်ဆောက်မဲ့ area 2000နဲ့တွက်မယ်ဆိုလို့ရှိရင် A က16000ဟာနိုင်ငံတော်အစိုးရကနေရရှိမဲ့မြေဖြစ်ပါတယ်။ဒီမြေပေါ်ကနေပေါ်ထွန်းလာမဲ့အကျိုးမြတ်တွေအများကြီးဟာရန်ကုန်မြို့ဟောင်းကိုအများကြီးကဲ့တင်သွားနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ budget တွေအများကြီးပေါ်လာမှာဖြစ်ပါတယ်။တံတားတွေလမ်းတွေဒါပေမဲ့ဒီဟာကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့အခုလုပ်နေတဲ့စနစ်ဟာစနစ်တကျစီမံခန့်ခွဲနိုင်အောင်လုပ်တာဖြစ်ပါ
ရန်ကုန်မြို့သစ်စီမံကိန်းကိုအဓိကအကောင့်ထဲပေါ်နေတဲ့ NYDC CEO ဦးသိန်းဝေခေါ် Search Bank ကတော့ဒီစီမံကိန်းအတွက်တရုတ်အစိုးရရဲ့ CCCC ကုမ္ပဏီကိုလုတ်ပိုင်ခွင့်ပေးမှာဖြစ်ကြောင်းနဲ့အကျိုးအမြတ်တွေဘလို့ခွဲဝေယူမလဲဆိုတာအဲ့ဒီဆွေးနွေးပွဲမှာအခုလိုပြောပါတယ
်ကျွန်တော်တို့ CCCC ကိုပေးတာ project က6မျိုးရှိတယ်အလုံးက6မျိုးရှိတယ်ခုနပြောလို့တရား20ရှိတယ်လမ်း26ကီလိုမီတာရှိတယ်ရွာမြို့က5ခုရှိတယ်စက်မှုဇုံက23ကီလိုမီတာ square ကီလိုမီတာရှိတယ်73 square ကီလိုမီတာရှိတယ်ပြီးတော့ဒီအဲဒီရေစိုးအဲ့ဒီက6မျိုးရှိတယ်6မျိုးရှိတာလိုအပ်တဲ့ငွေအခုတက်ထားတာ$3,000တန်ပေါင်း1680လောက်ကြမယ်အဲ့ဒီငွေကသူအကုန်လုံးတရားရခင်တို့သူထုတ်ရမယ်သူထုတ်ပြီးတော့သူတာဝန်ယူရမယ
်ဒါ့အပြင်ရန်ကုန်မြို့သစ်စီမံကိန်းအတွက်ရန်ကုန်တိုင်းအစိုးရဘက်မှပတ်စံမရှိသလိုပတ်စံလည်းထုတ်မှာမဟုတ်ဘဲတရုတ်ကိုပဲမြေပေးမှာဖြစ်ကြောင်းနဲ့မြေစင်းနှုံးကိုလည်း1 square meter ကို5ဒေါ်လာနဲ့သတ်မှတ်ထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်ကျွန်တော်တို့ကတပြားမှမထုတ်ဘူးသို့တော့ကျွန်တော်တို့ဘာထည့်လဲဆိုတော့သူဒီစောက်လို့ရလို့ရမယ်နေရာတွေလမ်းတွေရေစက်ဒီတဒါးဆင်းတဲ့နေရာနော်ဆက်မှုမြေတွေကျွန်တော်တို့ထုတ်ပေးတယ်နော်မြေတွေထုတ်ပေးတဲ့အချိန်မှာဒီမြေကိုဈေးတကူတတ်မှာတယ်ဆိုတော့ကျွန်တော်တို့ကတီလဝါဂျပန်နဲ့ဖက်ဆက်လုပ်တဲ့တီလဝါဆက်မှုဆောင်ရဲ့ဈေးကိုကျွန်တော်တို့နိုင်ငံတော်အစိုးရခွင့်ပြုချက်ရသုံးတတ်တယ်အဲ့ဒီဈေးက5ဒေါ်လာ1 square meter အဲ့ဒီဈေးနဲ့တွက်လို့ရှိရင်သူလိုအပ်တဲ့ခုနပြောတဲ့လုပ်ငန်းတွေကိုလုပ်ဖို့လိုအပ်တဲ့နေအကုန်လုံးတွက်လာလို့ရှိရင်ကျွန်တော်တို့ထုတ်တဲ့တန်ဖိုးဟာဒေါ်လာ144တန်ပဲရှိတယ်သူထုတ်တာ1680ရှိတယ်ဆိုတော့သူထုတ်တဲ့နှုံနဲ့ကျွန်တော်ထုတ်တဲ့နှုံကျွန်တော်တို့ငွေသားမထုတ်တော့လဲကျွန်တော်တံပိုးတစ်ခုရှိတဲ့မျိုးထုတ်တော့ကျွန်တော်ထုတ်တာ800ခိုင်နှုံသူထုတ်တာ90ခိုင်နှုံ
အခုလိုမြေဈေးနှုံ1 square meter ကို5ဒေါ်လာနဲ့သတ်မှတ်ပေးတာဟာကာလပေါက်ဈေးနှုံနဲ့အရန်ကွာနေတဲ့အတွက်တရုတ်ကိုအလကားပေးတယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုအခြေဆိုင်မြမစီးပွားရေးပညာရှင်ဦးကန့်ထွန်းကပြောပါတယ
်မြေနဲ့ပြန်ပြီးတော့ငွေစားမြေဆို5ဒေါ်လာကိုမိကမှာ5ဒေါ်လာဆိုတာလုံးဝမဖြစ်တဲ့ကိစ္စပါပဲ။ဘာလို့တကယ်ဆိုရင်တော့မှဒီပေးပြီးတော့ဆိုရင်တော့ပေါက်စင်းနဲ့တောင်းရပြီးတော့ပေးရမယ်။အခုကပေါက်စင်းရဲ့အများကြီးမြေတံခိုးဆိုတာတပြေးပြေးတက်တက်နေတာ။နှိပ်စင်လေးတံခိုးတက်တယ်။အဲ့တော့5ဒေါ်လာနဲ့တခါတည်းဟိုတောင်းရပြီးတော့ပေးလိုက်တယ်ဆိုရင်အလကားပေးရမယ်တူတူ
။အခုလာမယ့်တစ်ပတ်နှစ်ပတ်အတွင်းမှာတော့တရုတ်ကုမ္ပဏီ CCCC နဲ့စိုင်းထိုးထားတဲ့အချက်လက်စာမျက်နှာပေါင်း1000ကျော်ရှိတဲ့စာရွက်စာတမ်းကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်တယ်လို့ NYDC ကိုဦးသိန်းဝေကရန်ကုန်မြို့ဆွေးနွေးပွဲအတွင်းမှာပြောသွားပါတယ်ရှင်
။မင်းညင်နိုင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့တိုက်ပွဲအခြေအနေကိုကြည့်ရအောင်ပါ။ရခိုင်ဒေသတွင်းမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေပိုပြီးတော့အရှိန်ပြင်းထန်လာနေပြီးမြို့နယ်နီးစပ်လာတဲ့နေရာတွေထိကိုပါကူးစက်လာနေတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေတိုးပွားလာနေတာပါ။နောက်ဆုံးအခြေအနေကိုတော့ VOA တင်တော့မတ်မီခသတင်းပေးပို့ပါရစေ
။ရသေးတောင်မြို့နယ်မင်းဘူးကျေးရွာအနီးရခိုင်ပြည်နယ်မြောင်ဦးမြို့နယ်နဲ့ ပေါ့ပင်ကွင်းကြီးရွာအရှိဘတ်တောင်တန်းတွင်နေရန်ကုန်စစ်တွေကားလန်တလျှောက်မှာပါတိုက်ပွဲတွေဟာမနေ့ကမနေ့ပိုင်းကနေစပြီးပြန်လည်ပြင်းထန်လာတာဖြစ်တယ်လို့စစ်တွေဒေသခံတအူးလည်းဖြစ်တိုက်ပွဲဖြစ်ရာနေရာအနီးတစ်ဝိုက်နားကိုတွားရောက်ခဲ့တယ်ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေတဲ့ဥဇော်ဝင်းကလက်ရှိမြေပြင်အခြေအနေကိုအခုလိုပြောပြသွားတာပါ
เนี่ยซอยตอจิไล่တော့ไอ้ดิเจ้าตอเนี่ยเหมียวอูမျိုးนี่อะแช่ช้องชื่อเลยไอ้ดิตะดาเลน้ามาเว้ยกัดเนี่ยเว้ยขึ้นนี่ล่ะไอ้เหรอตะดาเนี่ยเหมียวซ้าขึ้นมาละดิกอนกรีตละอะเลมาอะเหมียวถุดาตะเนียชื่อเลยอ่ะอะเหมียวจ้าโลชิงวนขันขันซ้อดาเลปิวซ้อดาเลไอ้เหรอตะเนียตื้อเลยพี่รอดิตะดาเนี่ยตองแบ้จောက်แจ่หยาเนี่ยตะดาจาบ่ตะดาเนี่ยกัดเนี่ยเว้ย
အဲ့တော့အသားစားတွေကအစာနေနေရှိနေပြနေနေပိုင်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတက်မတော်ဘက်ကစစ်ရဟတ်ရင်နှစ်စင်းနဲ့တိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေဘက်ကရောအေးဘက်ကပြောပေမဲ့တက်မတော်ဘက်ကိုအတီးပြုလို့မရနိုင်သေးပါဘူးဒါပြင်တိုက်ပွဲတွေပြင်းထန်မှုကြောင့်အမျိုးသမီးတူတေဆုံးနေဆိုပြီးလူမှုကွန်ရက်မှာတက်လာပေမဲ့လည်းကုညီကယ်ဆယ်ရေးအဖွဲ့တွေဘက်ကအတီးပြုချက်မပေး ကျွန်တော်ရွာကျမှာတိုက်ပွဲဖြစ်နေကြတယ်။အဲ့ဒီမှာဗမာစစ်တပ်ဖက်ကတော့နော်ဆရာောက်ဖက်မနေကြဆုံးပြီးတော့ဗန်ရတာအများကြီးရှိတယ်။မြောင်းဦးမျိုးနေခေးမှာလည်းတိုက်ပွဲကဆက်ပြီးတော့ဒါဖြစ်နေတယ်။2018ခုနှစ်ဖေဖော်ဝါရီလနဲ့စီရင်နေမနေ့ခုနှစ်နာရီမနေ့နေ့ကစပြီးတော့ဒီမနေ့ကတိုက်ပွဲဖြစ်ပေါ်ခဲ့တဲ့နေရာ
နာမှာပေါ့ဒီအဲ့ဒီမှာရန်သူဖက်ကတော့ရဟန်းရင်တွေတုံးပြီးတော့မှဟိုတိုက်ခိုက်ကြတာတွေရှိတယ်။ဟိုပြီးတော့တိုက်ပွဲကတော့ဆက်လက်ပြီးတော့ပြင်းထန်နေတယ်ပေါ့။ဟိုနောက်ဒီပလဲဝါမျိုးနေကုန်းပြင်ရွာရဲ့အရှိဖက်တောင်တန်းပေါ်မှာလည်းပဲဒီမနေ့ရှင်းလာရီလောက်ကစပြီးတော့ဖြီးသွေးတိုက်ပွဲဖြစ်ပေါ်နေတယ်ကြ။လက်ရှိမှာတော့ပေါက်ပင်ကွင်းကြီးရွာနလေးဘက်ကွင်းဘိုးတော်တောင်ကျော်
ဒီဆိုတာနဲ့ပတ်သက်ပြီးအေးရခိုင်တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ခိုင်ဒုက္ခကကျင့်နေတဲ့တိုက်ပွဲတွေကတော့ဒီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒါမြေပြည်တော်အစိုးရရဲ့ဆုံးဖြတ်ချက်တွေကနော်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကတော့ခိုင်တပ်မတော်ကိုအမြင့်ကျုပ်တိုက်ခိုက်ဖို့အတွက်ဒါအမိပေးထားတယ်ဆိုတော့အဲ့ဒီရဲ့နောက်ဆက်တဲ့အခြေအနေကနေပြီးတော့ဒါကျွန်တော်တို့ခို
ဒီအချာဒီတိုင်းရင်တမတွေလေကြောင်းဖြစ်ပုံတွေနဲ့နေပြီးတော့တော့အင်အားအလွန်ဆုံးပြီးတော့မှဒါကျွန်တော်တို့ကခိုင်းတမလို့ဘုရားအပြင်းထန်ထိုးစစ်ရှင်နေတာဖြစ်ကြ။အခုလောလောဆယ်နေထားမှာတော့ဒါညီညာရေးကတော့တိုက်အလန်းဝင်နေဦးမယ်လို့ပြောအဲ့လိုလို့ခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်ရခိုင်ပြည်နယ်တွင်စစ်ဘေးရှောင်ဒုက္ခတွေဥယျာဉ်ဟာပုံမှန်များကြလာပြီးဒီလိုဒုက္ခတွေတွေအတွက်စာဝတ်နေထ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီနေ့ကျွန်တော်တို့ကနားဆင်ရမှာဖြစ်သလိုသူယုံကြည်ရာစာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ပြည်ဝေးကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒို 9:00 ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို 19 25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ဒီအမေရိကန်တိုင်းရဲ့ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ32 kHz 9335လိုင်းလူမီတာ40 kHz 9083ညလိုင်းလူမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းကမ္ဘာမီဒီယာတွေတက်ကမြန်မာပြည်မနက်ခင်းအီဒီယန်အင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍမှာတော့
ခွင့်ရင်းနဲ့ခွင့်လန်းတာရှိမယ်ဆိုလို့ရှိရင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲ။ဒါပေမဲ့အရေးအကြီးဆုံးကတော့လူငယ်တွေရလာတဲ့ခွင့်ရင်းကိုအမိအယာစုကန်ပြီးကြိုးစားအားထုတ်ဖို့အရင်ရည်ကြီး
။ဒေါက်တာဆိုင်းလုံရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာအပြည့်စုံနားရဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံပါနဲ့ဒေါ်လလတန်တို့ကစူးစီးတင်ပြထားတာပါ။
ထိုင်းနိုင်ငံမလုတ်ရဲတာမြန်မာလုံထိုင်မလားဆိုရဲကောင်းစင်တဲ့ The Nation သတင်းစာမှာရေးသားထားတာကိုဖတ်ရပါတယ်။ထိုင်းနိုင်ငံမှာစဉ်းစားဖို့တောင်မဖြစ်နိုင်သေးဝယ်စီရဲစစ်တပ်ပြုပြင်ရေးကိုအင်းကြီးကြီးမြန်မာနိုင်ငံကရဲဝန်စွာဆက်တင်လိုက်ပြီလို့ညွှန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရေးဆွဲတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့ community ရဖွဲ့စည်းလိုက်နိုင်တာဟာခြေလှမ်းမကျေလှတော့လဲဥတီကျဲမှန်ကန်ပြီးကျိုးဆိုးအပ်သောခြေလှမ်းတရားဖြစ်တယ်လို့ဆိုပါတယ်။ဒါ2015ရွေးကောက်ပွဲနိုင်ပြီးဒင်္ဂါဆက်လို့ဒေါန်ဆန်းစုကြည်ရဲ့ NLD အနေနဲ့ပထမဦးဆုံးအကြိမ်စစ်တပ်နဲ့ရင်ဆိုင်တွေ့လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။အခြေခံဥပဒေအရစစ်တပ်ဟာလွှတ်တော်အမှတ်25ရာခိုင်နှုန်းနဲ့အရေးအကြီးဆုံးဝန်ကြီးဌာနသုံးခုကိုထိန်းချုပ်ပြီးဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းအင်မတန်ခက်ခဲအောင်စီစဉ်ထားတာဖြစ်ပါတယ်။နိုင်ငံရေးအပေါ်တက်မတော်ရဲ့ထိန်းချုပ်မှုကိုထိုးဖောက်ဖို့အစောပိုင်းကြိုးပမ်းချက်တွေဟာဇသိမ်းမထားခဲ့ပါဘူး။2018အခြေခံဥပဒေကိုလူတို့ဆန္ဒခိုင်ဝဲတရားကျင်းပပြီးပြောင်းလဲနိုင်ပွဲရှိတယ်ဆိုတဲ့လမ်းကြောင်းကိုစူးစမ်းရင်းဖွဲ့စည်းပုံရေးရာကျွမ်းကျင်သူရှင်းနေဥက္ကဋ္ဌဟာ2018ဇန်နဝါရီလတုန်းကရန်ကုန်လေစိမ်းမှာအသက်ခံတော်ရပါတယ်။ဒေါအောင်ဆန်းစုကြည်ကိုတေးဝင်းဝန်ကြီးချုပ်အဆင့်မသတ်မှတ်ရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့အစိုးရအဖွဲ့ကိုဥဆောင်နိုင်အောင်ကြံစည်ခဲ့သူလည်းပဲဥက္ကဋ္ဌပဲဖြစ်ပါတယ်။အခုဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာအဖွဲ့ဝင်45ဦးအနက NLD က18ဦးစစ်တကရှိဦးကျန်ဖွဲ့စည်းရာကုလရေးပါပါဝင်မိတာပါတီစုံပူပေါင်းဆောင်ရွက်တဲ့သဘောလို့ဆောင်ထားတာတွေ့ရတယ်လို့ဆိုပါတယ်စစ်တကအခြေခံဥပဒေရဲ့အဓိကအချက်လက်ကိုပြောင်းလဲဖို့မလိုလားပေမဲ့ရုပ်ဆွာဆုံးဒီဥပဒေကိုပြင်ဖို့လိုအပ်တယ်ဆိုတာကိုအသိအမှတ်ပြုလာပါတယ်ဒါဘာကြောင့်လဲဆိုတာမသေးကြပေမဲ့စစ်တကဟာအနာဂတ်ပုံမှန်ချုပ်ကန့်ထားတော်ညာလဲမကြသေးမီကလူရက်တွေကြောင့်ကဘာကဝေဖန်မှုတချို့ကိုရင်ဆိုင်နေရတဲ့အတွက်လူသူလူလိုက်ပြီးကစားလာတာဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်။စစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ဖို့နဲ့တချို့ကဆိုရင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကြောင့်စစ်ဗိုလ်ချုပ်တချို့ကိုဥပဒေအရအရေးယူပြီးအောင်တောင်းဆိုနေကြတာလည်းဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာဒီလိုအခြေခံဥပဒေပြင်ဆင်ရေးခြိမ်းလှမ်းတာစီးငယ်စပါမယ်။ဒီဥပဒေကိုပြင်ဆင်ဖို့အရသာအစိုးရဘက်ကတွန်းအားတော့ရဲရင်ခိုင်မာလှတယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံရှင်ကြီးမယ်ဆိုရင်ထိုင်းနိုင်ငံမှာတော့စစ်တပ်ပြုပြင်ရေးပြောဆိုတဲ့အသံဟာလုံးဝဆင်ငင်နေပြီဗိုလ်ချုပ်ကြီးပရယုတ်ချန်နိုရှာဟာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုနဲ့အာဏာဆက်ယူဖို့ကြိုးပမ်းနေတယ်လို့ဖြေသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးရစ်စက်တဲ့မက်မူရစီဝါဂိုင်းတွေဟာချူတင်ကာကွယ်မှုတဲတဲ့မြန်မာနိုင်ငံကိုဆီးဆွေးအောင်လုပ်နေပြီဆိုတဲ့ကောင်းကြီးနဲ့ Channel News Asia သတင်းမှာဖော်ပြထားတဲ့ဆောင်းပါးကနေကောက်နှုတ်ကျင်ပြလိုပါတယ်မြန်မာနိုင်ငံတစ်ဖက်မက်ဖက်တမင်းဆီဆွဲမှုကြောင့်ရင်ဆိုင်နေရတဲ့ကဆိုးကြီးကနေသူတို့လူအဖွဲ့စည်းကိုကယ်တင်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံအရှေ့ပိုင်းမှာခရီးရန်တွေဟာဒုတ်သားဆွဲပြီးငွေဆေးမှောင်ခိုပွဲစားတွေနဲ့ဆီဆွဲကြသူတွေကိုဝိုင်းတိုက်ခိုက်နေကြတယ်လို့အစချီရေးသားထားပါတယ်။ဒါပေမဲ့ခုလိုငွေဆေးညှိနှိုင်းဖို့ကြိုးပမ်းတဲ့သူတွေအနေနဲ့အသက်အန္တရာယ်ချင်းချောက်မှုတွေခံကြရတဲ့အတွက်ကြောင့်ဒီကြိုးပမ်းမှုကိုဆက်မလုပ်ရဲပဲရှိနေတယ်လို့ရှမ်းပြည်နယ်ကုတ်ခိုင်ရှိဒေသခံဘက်ပတစ်ဖျားရှိခိုးကျောင်းခေါင်းဆောင်စောမညပြောကြားကြောင်းနဲ့ထောက်ပြရေးသားထားပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာ Afghanistan being Dudia Amyazon, Paint for the Nangan Pibime, Mephetami Maro, Amyazon for the Nangan Pinni de Luisa Yavari. The dollar billion Chile Lungaha, that the America wing wing yare, Ziguadi, Chilan Jebi, Sydney, Tokyo, ne, so Tidong, Ziguadi ha, Yawni de Lusuvari. Champineha, Muy se tote, Pima, Nia Pippi, Dizagan, Tangin Lene, Gain Puerune. Nanganaga Muye Se Monko Gangri Bubang Losang Jara Pipari. Kokaiha Manline Tio Neza Muse Jama Shibi Muse Hale Yamanangaye Tiamwe Met Tokde Takwegan Rigu Taru Pisidwe Bebure Adiga Wimbabwe Pipari. Paint you ne met Sitwe Mudwiha Muse Ma Pianani Bi Enozu Daima Anezo Muye Se Swedu Ushida Pipari. Muye Se Mongo Dudwe Hale Pianjaja, look, I need be. Muye say, Swedu, do in ine, Kokaima, Lure Matuatine, Niarima, Chesajara Pipari. Didi Darima, a Satago, Nyas, Henai, join, Wellum, Yanai, be me. Muye, Sewaguro, Nasele Nai, the Bakonie, a chain you, where you nine Nelus, Suvare. Daja, Didi Darima, Medne, Kingware, Jiwadi, and Nenebe, Shida Jump. Yamanangama, Pidu Luruha. Says where Jamae Bidu Kajine Yin Sainia Vilu, Kula Tamgam, we say Tencho Etana, UNODC, Tetanra, Kuzle, Jeremy Douglaska, EFBGU, Pyogere, Lule, Taupia, Yita Tabare. Simi met Damamho, Ice Siviane, a Shidown Asha, a call Yava, Sivia, we told him who, a tea jagum, tea nine babu, Natown Sashi, Sanori Laga, Koka Yegani, Yava, Sivia Bong, Tantumze. Met Gigi Tonkonian Hazene. Bainview Gigi Naya Rugu, Pansi Media Dwe, Daha American Dollar, Nase Lidan Tambushi B. Yamanangama, a cheese on the Muise, Pansi Mujibe Pipare. Crystal Metgu, Australia Lu, Kimide Nangan Jidwe a Yau, Monko Boyama, the Dango American Dollar, Dantia Shise Zipoda Pipare. Yaba Guru, Yama Inije. To the pin, tiny Bangladesh to go, Bura Pipare. Eri Bayon Sivia Riha, Champine, she, Lasho, Kokaine, Muse, Tomuruma, Sivia Tomiago, Mima Jang, Nayada, Piara Pipare. Sivia ha, Siboli, Don't swear it, Ludwig at the Hale, Bungeli Pippi, at the Gunetti, Clearly Downs, Jabba, Sivia, Sweeney, Jare, Lusuvare, Tatu, Dwindu the Madwe, a weepy come on the Madwe. Ya sign Lucha, Dudwin in it. Ma Hion, Medgu, Miwe Jaya B. And now you, Jam main Loja in law. Muis Hito Jade, Lu. Channel News Asia Drima, Popiat Havare.
Torashi Nashin, Lanaka and Bribakari, Luku Yetanari, Chonia, Yakan Cinema, Siva in Yunan, the Rigu Swiss and Boots in Bame. ဒီတွင်ပတ်ချက်ငပလီပန်းတီကျန်းစီမှာသုံးရက်ကြာဆင်းပါသွားမှာဖြစ်ပါတယ်။ရင်းနှီးညွှန်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အခြေတဲကိုဖြည့်ရှင်းရမှာဘယ်လောက်ထိတုံအားဖြစ်လာနိုင်ပါလဲ။ရင်းနှီးညွှန်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အကဲဆမ်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကိုVOAS နေနေညာတိုက်ရို ကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေညဗီယိုရဲ့တရားလီလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
kick the habit
ဖြစ်ပါတယ်စာလုံးပေါင်းက KICK kick ကကနာ HABIT habit ကအကျဉ်းဆိုတော့စကွိုက်ထုံးရဲ့တရားအဓိပ္ပာယ်ကတော့အကျဉ်းကိုကန်လိုက်တာပေါ့ idiom ဆိုရဲတော့ဘာအဓိပ္ပာယ်ကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါ Sili Tauta, Yet Tauta, South Pin Bowin, Golo Nija, Chinitiku, Litat Kugu, Pianine, Melope, Ninine, Sui, Kick the Habit, Loginion, Domari. Dido Nebadelu, Joshua Bide Umagu, Lila Chijayama.
John kicked the habit of smoking a pack of cigarettes a day. His wife seemed very happy.
Johnya, Sili, Tanid Wutau de Jingu, Chanangede. Tuznile Adoli, Winta Nili Yelu Divi Yabari, Uma would not count Nas in Chijayam.
John kicked the habit of smoking a pack of cigarettes a day. His wife seemed very happy.
Sili Tauda, Yet Tauda, Sadpi Bowing, Golo Nija, Chinitiku, Litat Kugu.
Kick the habit.
ဒီလိုပြောမလဲ မြန်မာနိုင်ငံတိုင်းဒေသနာကြည်လည်ရေးဟာလာမယ့်2020ပြည့်ရွေးကောက်ပွဲမှာအဆုံးဖြတ်ဖြစ်ပေမဲ့အဓိကအကြောင်းအရာတစ်ချက်ဖြစ်လာနိုင်ပါတယ်ဒီအချိန်မှာအေအေနဲ့တိုက်ပွဲပြင်းထန်လာတဲ့ကိစ္စဖွဲ့စည်းပုံအရတိုင်းဒေသကြီးရပိုင်ခွင့်ပိုပြီးကိစ္စတို့ဟာဘလောက်အရေးကြီးပါသလဲရွေးကောက်ပွဲကိုဘယ်လိုရိုက်ခတ်နိုင်ပါသလဲဆိုတာတွေကိုမြန်မာပြည်မှာအခြေစိုက်ပြီးတောင်းဝန်ထမ်းဆောင်
ကိုကျော်ကျော်သိန်းဒီမြန်မာပြည်ကိုသွားခဲ့တဲ့အချိန်ကမြန်မာနိုင်ငံမှာတော်တော်အရေးကြီးတဲ့ကိစ္စတွေပေါ်ပေါက်တယ်လို့ပြောရင်မှားမယ်မဟုတ်ဘူးထင်ပါတယ်။တပေါင်းစုံတစ်ချက်ကအေအေတိုက်ခိုက်မှုဖြစ်ပြီးတော့ရခိုင်ဘက်မှာအေအေနဲ့တပ်မတော်နဲ့တိုက်ပွဲအချင်းမြင့်လာတာတွေ့ရတယ်။အဲဒီကြောင့်နဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မာနိုင်ငံရေးကိုရိုက်ခတ်မှုရှိနိုင်မယ်ထင်ပါလဲ။လူတွေရဲ့သဘောထားရောဘယ်လိုဖြစ်လာလဲ။တပ်မတော်ပို့ပြီးအောက်ကိုလာရလား။သူဒီမဟုတ်အေအေဘက်ကများရင်းကြလားဒေသခံတွေအဲဒီကိုစပြီးတော့
ဟုတ်ကဲ့ဒီ AA ကနေကြားဆောင်ရဲကင်းစခန်းတွေကိုတိုက်တဲ့ကိစ္စကအတော်လေးရိုက်ခတ်တယ်လို့တော့တေချာပေါက်ပြောနိုင်ပါတယ်။ဘာဖြစ်လို့အတော်လေးရိုက်ခတ်တယ်လို့တေချာပေါက်ပြောနိုင်တယ်လဲဆိုတော့အဲ့ဒီမတိုင်ခင်မှာခြားပြည်နယ်တွေမှာတခြားလူမျိုးစုနဲ့နိုင်ငံဖွဲ့တွေရှိတဲ့ဒေသတွေမှာတိုက်ပွဲတွေရှိနေခဲ့ပြီးရခိုင်ဘက်ကနှစ်ပေါင်းများစွာအခုလောက်ကြီးတဲ့လက်နက်ကင်တိုက်ပွဲတွေတိုက်ခိုက်မှုတွေမရှိခဲ့တာကြာပါပြီ။ဆိုတော့AA ကရခိုင်စခန်းတွေကိုတိုက်ခိုက်လိုက်တဲ့အတွက်ရခိုင်ဘက်ကလှုပ်ခတ်သွားတာဆိုရင်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်အထိပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်ဒေသခံတွေရဲ့အမြင်ဆိုရင်တော့နည်းနည်းလေးကွဲတယ်လို့ပြောရမှာပါကျွန်တော်သိခဲ့ရသလောက်တွေ့ဆုံမေးမြန်းခဲ့ရသလောက်စကားပြောခဲ့ရသလောက်ရခိုင်ဒေသဘက်ကဒေသခံတွေအနေနဲ့ကတော့ဒီလိုမျိုးရခိုင်စခန်းတွေကိုတိုက်ခိုက်တာစစ်ဖြစ်တာလူတွေတေကြကြေကြဖြစ်ရတာကိုလက်မခံဘူးဆိုရင်တောင်မှအေအေအဖွဲ့ကိုအပြင်းအထန်ဆန့်ကျင်တဲ့စကားမျိုးလေးတန်မျိုးကျွန်တော်မကြားခဲ့ရပါဘူးဒါပေမဲ့ရခိုင်ပြည်မဟုတ်တဲ့တခြားဒေသတွေကပေါ့လေကျွန်တော်ရောက်တဲ့နေရာအပိုင်းကိုကျွန်တော်ပြောတာပါတခြားဒေသဆိုလို့ကျွန်တော်မြန်မာနိုင်ငံအနှံ့အပြားလေးရောက်တာတော့မဟုတ်ပါဘူးတခြားဒေသတွေမှာတော့ဒီလိုအေအေရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘဝင်မကြတဲ့ဒေသမျိုးတွေကျွန်တော်ကြားခဲ့ရတာရှိပါတယ်အဲဒါအဲ့ဒီပေါ်မှာဟာလာတပ်မတော်အပေါ်မှာထောက်ခံမှုပိုများလာသလားဆိုတာကတော့ကျွန်တော်တို့လက်ရှိအခြေအနေမှာတေချာပေါက်ပြောနိုင်သေးတဲ့အနေအထားမရှိဘူးလို့ပဲဆိုရမှာပါ
။ပြည်သူတွေရဲ့သဘောထားနောက်ကအဲဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအချင်းချင်းကြားမှာရောသဘောထားဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲ။အထူးသဖြင့် AA ကစပြီးတော့ပြောလိုက်လို့ဆိုရမှာပဲဒါ Federal ပြည်ထောင်စုမဟုတ်ဘူး Confederate ဖြစ်စေချင်တယ်။ပို့ပြီးရော့ရဲတဲ့ပြည်ထောင်စုဘိုးချုပ်ကိုင်မှုပို့မို့ရော့ရဲတဲ့ပြည်ထောင်စုသဘောမျိုးလုပ်မယ်လို့ပြောလာတယ်။တကယ်တော့ဝါကိုပေးထားတဲ့ပုံစံလို့ပေါ့လေသူတည်ဝင်တာမဟုတ်ဘဲထားတဲ့ပုံစံဖြစ်တယ်။အဲ့လိုပြောတာနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအင်အားစုတချို့ကတော့ဒါကိုစနစ်မီးမပြောဘူး။အဲ့ဒီအတိုင်းလိုက်ပြီးတော့ပြောကျင်တဲ့တိုင်းရင်းသားအင်အားစုတချို့လည်းကြားရပါတယ်ကျွန်တော
်။
ကိုကျော်ကျော်သိန်းတွေ့ကြုံဖြစ်ရှိခဲ့ရတဲ့ကိစ္စလည်းပြောပေါင်းတာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်စစ်တွေရောက်တုန်းကထိတ်တန်းရခိုင်နိုင်ငံကြီးခေါင်းဆောင်တဦးလို့ဆိုရမယ့်ပုဂ္ဂိုလ်ကြီးနဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်။အမှတ်တမ်းတင်အတန်ကူးယူခြင်းမဟုတ်ဘဲနဲ့ off the record ပေါ်လေစကားပြောခွင့်ရခဲ့ပါတယ်စကားပြောအဲ့လိုစကားပြောခွင့်ရရတဲ့တော်လေအတွက်လည်းပဲအမြင်သဘောထားတွေကိုတော်တော်လေးပွန့်ပွန့်လင်းလင်းကြားခဲ့ရပါတယ်ကျွန်တော်အဲ့ဒီပုဂ္ဂိုလ်ကြီးကဘာပြောသလဲဆိုတော့နိုင်ငံရေးမှာတောင်းကျင်တယ်လို့တောင်းလို့ရတာပဲတဲ့ဒါကအမြင့်ဆုံးပြောတာပဲတဲ့ဒီအတိုင်းဟလာဖြစ်လိမ့်မယ်လို့ ဖြစ်ကိုဖြည့်ရမယ်လို့ပြောတာမှမဟုတ်ဘဲတဲ့အမြင့်ဆုံးတောင်းတာဘာမှမဟုတ်တဲ့နိုင်ငံကြီးမှာဒီလိုပဲတောင်းပါပဲတဲ့ဒီလိုပဲပြောပါပဲတဲ့ဆိုတော့သူ့ရဲ့ပြောပုံဆိုပုံကနေပြီးတော့ရေဖန်တမန်တီးရတာကတကယ်တော့ဒီ confederate ဆိုတဲ့တောင်းဆိုချက်ပေါ့လေဒီ confederate ဒီကြောင်းကိုလုပ်မယ်ဆိုတဲ့ပြောပုံမှာအများစုကတေချာပေါက်ကြီးသဘောတူလှတဲ့အနေအထားမျိုးတော့မဟုတ်ပါဘူးသို့တော့ AA ဖွဲ့ဘက်ကဒီလောက်ထိတင်ထားတာပေါ့လေအမြင့်ဆုံးထိတင်ထားပြီးတော့ပြောတာကတော့ဒါနိုင်ငံရေးမှာနိုင်ငံရေးအကွက်အရာရွှေ့ပြီးလုတ်တယ်ဆိုတဲ့သုံးသပ်ချက်မျိုးကျွန်တော်ကြားခဲ့ရပါဘူး။
ဟုတ်တယ်။ကြွေးကြော်သံဟာယူဖန်ချက်ပတ်နိုင်မဟုတ်ဘူးဆိုတော့
ဒါအဲ့လိုနေထားပါပဲ။ဟုတ်ကဲ့။ဟုတ်ကဲ့
။ဆိုတော့ကျန်တဲ့တိုင်းရင်းသားဖွဲ့စည်းရေးရဲ့သဘောထားတော့ AA ရဲ့တိုက်ခိုက်မှု AA ရဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့
AA ရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းရေးဘက်ကတရားဝင်ထုတ်ပြောကြတာ ड़ी အဲဒါမို့ကျွန်တော်တို့ဟိုဆက်သွယ်မိနေချက်တွေမှာ off the record ပြောတာမျိုးတွေအရာပေါ့လေ။ဆိုတော့အများစုကအပြင်းထန်ပြစ်တင်ဆုံးချတာမျိုးကျွန်တော်တို့မတွေ့ရပါဘူးတမတော်ဘက်ကနေပြီးတော့ဟလာအေးအေးကိုပြန်ပြီးတော့နေနှင်းဖို့အတွက်ဟလာစူးစမ်းတဲ့အခါမျိုးမှာလုပ်တဲ့အခါမျိုးမှာဒီဟာကိုတွေ့ဆုံဆွေးနွေးပြီးတော့အေးချမ်းချမ်းအဖြေရှာဖို့ဆိုပြီးတော့ပြောတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်ဆိုတဲ့အခါကျတော့လူမျိုးစုလက်နက်ကင်ဖွဲ့တွေဆိုတာကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ဂျိုင်းပင်အားပေးပြီးတော့ဟိုတွားရမယ်ဆိုတဲ့အခြေခံသဘောထားရှိကြပုံရပါတယ်အဲ့တော့အေးကနေပြီးတော့တိုက်ခိုက်လာတဲ့အပေါ်မှာဒါကတော့ပြဿနာကိုပိုဆိုးသွားစေမယ်ဒီလိုတော့မလုပ်ကြနဲ့ဆိုတော့ဟန့်တာမျိုးတွေကျွန်တော်တို့မကြားပါဘူးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အပေါ်မှာတော့နှစ်ဖက်တွေ့ဆုံပြီးတော့စကားပြောကြပါဆိုပြီးတော့တိုက်တွန်းတာမျိုးတွေတော့ကျွန်တော်တွေ့ရပါတယ
်နောက်တစ်ခုကအေးကိုနှင်းနှင်းရနေရမှာရဟရင်တုံးပြီးတော့လေဓာတ်အင်အားတုံးပြီးတော့နှင်းနှင်းဖို့ဒေါန်ဆန်းစုကြည်ကိုရိုင်းက
တမရက
ပြည်ရဲ့ဆိုပြီးတော့ပြောတာဟာတင်တို့ကတော့ဒီမှာတဆင်းစကားရတော့အတွင်းစကားများကြားမိပါလားတကယ်များဟုတ်လေသလားသူရိမို့သူ့ကိုအဆုံးပြုသလားဘယ်လိုသုံးသပ်ကြပါလဲ
အဲ့ဒါကအတော်လေးတော့အခြေတင်ဖြစ်ဖွယ်ရရှိတယ်လို့ဆိုရမှာပါဆိုတော့တမရဘက်ကအဲ့လိုပြောပြီးနောက်ပိုင်းမှာကျွန်တော်တို့သိတဲ့အတိုင်းပဲဒီနိုင်ငံတော်တိုင်ပင်ခံယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ကနေပြီးတော့ဒီပြောဆိုဆွေးနွေးမှုဟာခေါင်းဆောင်တွေအကြပြောဆိုဆွေးနွေးမှုဖြစ်တဲ့အတွက်ဒါကိုထုတ်ပြောလို့မရပါဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဟလာအဲ့ဒီလိုတကယ်ပဲခွင့်ပေးသလားမပေးဘူးလားဆိုတော့ကိုတရားဝင်ညင်းဆူသွားတာမျိုးမရှိပါဘူးတမတော်ဘက်ကလည်းဒါလူသီးရှင်ကြားဒီလိုလူအရင်သုံးပါဆိုပြီးခွင့်ပြုတယ်ဆိုတာလူသီးရှင်ကြားပြောတာပဲလေလူသီးရှင်ကြားပြောတာပဲဆိုတော့ဟလာကျွန်တော်တို့ကကြိုးចောင်းစီလျော်စွာစဉ်းစားကြည့်မယ်ဆိုရင်တကယ်တမ်းဟလာတမတော်ဦးဝင်းမြင့်ကပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကပဲဖြစ်ဖြစ်ဒါမှမဟုတ်သူတို့အားလုံးကပဲဖြစ်ဖြစ်လူလူလားလားသဘောတူညီတယ်ကဲလူအရင်တော့ရဟန်းရင်ကိုသုံးပါလို့မပြောဘဲနဲ့တော့တမတော်ကလူသိရှင်ကြားကြီးပြောင်းကြီးပြောပါမလားလို့တော့စဉ်းစားစရာရှိပါတယ်အဲတစ်ဖက်ကလည်းပဲဒါနဲ့ပတ်သက်ပြီးတော့မဟုတ်ပါဘူးလို့ပြန်ပြီးတော့ညင်းတာတစွန်းတစကျွန်တော်တို့ဟိုနောက်ကမှလည်းမကြားပါဘူးလူသိရှင်ကြားလည်းကျွန်တော်တို့မကြားခဲ့ရပါဘူ
းအခုဒီအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးကြတဲ့ကထိတ်တန့်ဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့တိုင်းရင်းသားပြည်ထောင်ပြည်လေရေးပေါ့ဗျာပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုတော့အဲ့ဒီအတွက်စူးစမ်းနေတဲ့အချိန်မှာဒီလိုပြောဆိုရဒီလိုတိုက်ခိုက်မှုတွေဖြစ်လာတော့အဲ့ဒီကိစ္စတော့တိုက်ခိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီခါရဲ့အလားအလာရော
ဒီအေအေနဲ့ဖြစ်တဲ့တိုက်ပွဲတွေဟလာတခြားဒီလူမျိုးစုလက်နက်ကိုင်အရေးနဲ့ပတ်သက်ပြီးတော့ငင်းချိုင်းရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အပြစ်ခရဲ့ဆင်းနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာတွေသဘောထားတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့ဟလာအခြေအနေတစုံလုံးဒီအခုကြွေးကြော်နေတဲ့ပြောနေတဲ့ဒိုင်းနာစီလို့မြင်မြင်ရေးကိုဥတီတဲ့စစ်မှန်တဲ့အလားအလာမျိုးတော့မဟုတ်ဘူးဟိုအခက်အခဲအများကြီးဖြစ်လာစေတယ်နောက်ပြန်ဆွဲတာတွေအများကြီးဖြစ်လာစေနိုင်တယ်ဟလာဒိုင်းနာစီလုံးညညရေးလို့ပြောနေတဲ့ကိစ္စကတိတ်မကြခင်အချိန်အတွင်းမှာရမယ်ဆိုတဲ့အလားအလာမျိုးကတော့အတော်နည်းတယ်လို့ပဲပြောအော
င်ဒိုင်းနာစီလုံးညညရေးမရသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာပြည်သူလူထုထောက်ခံမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာတော့အစကတည်းကတိတ်အားမကောင်းဘူးလို့ပြောမှာပေါ့လေတချို့နေရာမှာဆိုတော့သူတို့နဲ့ရှုံနေဗာညာအေးနေနေဆိုတော့ဒီလိုဖြစ်ရတဲ့ဖြစ်ပြီးတော့တောက်လာမဲ့ရွေးကောက်ပွဲအတွက်ကောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားဘယ်လိုဖြစ်လာနိုင်ပါလဲကျွန်တော်နောက်တစ်ခုဒီခါနဲ့ဆက်ဆက်ပြီးတပေါင်းနဲ့ပြောဆိုချင်တာကပါတီစစ်တွေပေါ်လာတဲ့ပြည်သူပါတီတို့ဘာလို့စသဖြင့်ပေါ်လဲအဲ့ဒီပါတီတွေပေါ်လာတာဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမချိုးနှိမ်နိုင်ရင်တောင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲကိုခွဲယူသွားနိုင်တဲ့အင်အားစုတွေဖြစ်တယ်လို့တချို့ကသုံးသပ်ရတာတွေ့ရပါတယ်ကိုကျော်ကျော်သိန်းကဘယ်လိုတွေ့ခဲ့ပါလဲအဲဒါလား
တိုင်းရင်းသားဒေသတွေမှာလာမယ့်2020ရွေးကောက်ပွဲ NLD ရဲ့လလနဲ့ပတ်သက်လို့တော့ဟလာကျွန်တော်အလွတ်သဘောပြောဆိုခဲ့တဲ့မြားကျွန်တော်တရားဝင်တွေ့ဆုံမိမြန်ခဲ့တဲ့မြားအဲ့ဒီလူတွေအားလုံးရဲ့အမြင်ကတော့ 95 96 ရာခိုင်နှုန်းတော့ထပ်ထူကြရတယ်ပြောရမှာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့ဒိုင်ယန်ဒါဒေတာတွေမှာလူသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်2015ရွေးကောက်ပွဲလောက်လာလာကောင်းလာမှာမဟုတ်ဘူးလို့တထထဲသုံးသပ်ကြပါတယ်ဘလောက်အထိကျွန်တော်တို့အလားအလာမကောင်းဘူးလဲဘလောက်အထိဆိုးသွားနိုင်တယ်လဲဆိုတာကတော့အခုကြာမဲ့တစ်နှစ်ကာလအတွင်းမှာ NLD ဘက်ကဘလောက်အထိလှုပ်ရှားလာအောင်မလဲအပြောင်းလဲတွေလှုပ်လာအောင်မလဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်နောက်တစ်ခုကဒီပါတီသစ်တွေပေါ်လာတဲ့ကိစ္စပါတီသစ်တွေပေါ်လာနေပတ်သက်ပြီးတော့လည်းကျွန်တော်မိန်းမတဲ့အခါမှာကျွန်တော်အဲ့ဒီမျိုးကုံကိုမေးပါတယ်သူတို့ကတော့ဒါအဖွဲ့စည်းပေါင်းစုပါတီပေါင်းစုလှုပ်ရှားကြတာဒီမိုကရေစီရဲ့သဘောတော်ဟာဖြစ်တယ်လို့ပြောပေမဲ့အနည်းနဲ့အများဆိုသလိုတော့ကွဲပါပါပဲသူတို့က NLD တွေကဘလောက်အထိထိခိုက်စေမလဲဆိုတော့ကျွန်တော်ခုနပြောသလိုပါပဲကျန်တဲ့တနှစ်တာကလောက်ကာလအတွင်းမှာ NLD အနေနဲ့ဘလောက်အထိရွေ့လာအောင်မလဲဘလောက်အထိသူတို့ဘက်ကလှုပ်ရှားလာအောင်မလဲဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်
။နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအဓိကတိုင်းသားဒေသတွေမှာမလိုက်လျောနိုင်တဲ့အခြေဥပမာခိုင်ဒေသခံပါတီကမဲအပြတ်သက်နိုင်ရတာနဲ့ဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လူကိုခံလိုက်တယ်။တိုင်းသားဒေသတွေရဲ့ထောက်ခံမဲအတွက်တိုင်းရင်းသားပါတီတွေမဲနိုင်ရင်တိုင်းရင်းသားတွေသားမှာတိုင်းရင်းသားပါတီကဝန်ကြီးချုပ်ကိုခန့်ခွင်းပြုမယ်ဆိုတဲ့ကိစ္စဟာတိုင်းရင်းသားကိုလူကျင်ရတဲ့ကိစ္စဖြစ်မှထင်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာချုပ်က
ဟုတ်ကဲ့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောဆက်တင်းကြတယ်မှာဟုတ်တယ်အဲ့ဒါနဲ့ပတ်သက်လို့ပြောပေးမယ်ဆိုရဲလေတန်းလေးနည်းနည်းလေးမသိမသာပြစ်သွားတာတွေ့ရတယ်ဘလောက်ရိုက်ခတ်မယ်ထင်တယ်
အဲ့ဒီဟာကအခုဆိုရင်အဲ့ဒီပုံမကိုပြင်ဖို့အတွက်ဆိုပြီးတော့အခုစပြီးတော့တွန်းနေကြပါပြီပြည်ခံပြိုးအပါဝင်ဂျန်နက်ပါတီတွေကထောက်ခံတာတွေရှိလာပါတယ်တခြားလူမျိုးစုလက်နက်ကိုင်အဖွဲ့တွေကလည်းပဲထောက်ခံတာတွေရှိလာပါတယ်ဒီအပေါ်မှာဆိုတော့အဲ့ဒီကိစ္စကတော့ဖြစ်လာနိုင်ကြအတော်လေးများတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်မြင်မိတယ်နောက်တစ်ခုကဒါကလည်းပဲဒီဒိုင်ယနာဒေတာတွေမှာထောက်ခံမှုဆက်ပြီးတော့ရနေကျင်သေးတယ်ဆိုရင်ရှေ့လျှောက်သွားရအောင်မယ်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးဒိုင်းပြည်ပြန်လည်တည်ဆောက်ရေးတွေအားကောင်းမောင်းတန်ဆက်လုပ်သွားနိုင်ဖို့အတွက်ဆိုရင် NLD အနေနဲ့အလွယ်ဆုံးနဲ့အလိုက်ရောတင်ဆုံးကိစ္စတစ်ခုပါပဲအဖြစ်လဲအဖြစ်တင်ဆုံးကိစ္စတစ်ခုပါပဲဆိုတော့အဲ့ဒီကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးမှာလည်းပဲဒီဟာနဲ့ဆိုင်တဲ့ပုံမှန်ပြင်ဆင်ရေးမှာလည်းပဲဖြစ်လာနိုင်ခြေရှိပါတယ် NLD အနေနဲ့လည်းပဲဒီဟာပေါ်မှာလိုက်လျောနိုင်ခြေရှိတယ်လို့ကျွန်တော်အဲ့လိုမျိုးသဘောရပါတယ်
ဥကျော်ဇန္နာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရကဏအလှည့်ရောက်လာပါပြီ Fulbright ပညာတော်သင်အဖြစ်အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်မှာကျန်းမာရေးမဟာဘွဲ့စီးပူးနေတဲ့ဒေါက်တာဆိုင်းလုံတေးရဲ့ယုံကြည်ရတွေကိုနားဆင်ရမှာဖြစ်ပါတယ်မှန်မိုးဖြူစီစဉ်တင်ဆက်တာပါ
ကျွန်တော်ဆမ်မီနီရဲ့ဒီနေ့တော့ဖီမီနာလေလောက်တော့ဒီတော်တဲ့လိုက်ပြီးတော့ချောင်းတွေမှာရေကူးခဲ့ရတယ်။ကျွန်တော်မွေးရစာတိဖြစ်တဲ့မန်ရံမျိုးကမန်ရံချောင်းမှာတငယ်ချင်းတွေနဲ့ရေအမြဲတမ်းတော့ကူးခဲ့ရတယ်အခုထိမြန်အောင်နေတော့ပါပဲ။ကျွန်တော်ရဲ့မိဘကတော့တများရင်တော့ချမ်းသာဘူး။အိတ်တုံးကတော့ဖေမီကဒါသမီးထောက်ပံ့ဖို့တော့ရုန်းကန်ရတယ်။ကျွန်တော်ကချောင်းမှာစုရင်ရတော့ပညာရေးမှာထူးချင်နိုင်ရဲ့ဆိုပြီးတော့ဖေမီကချိုင်းတုံးမှာရှိတဲ့တော့စီမှာကျွန်တော်အပ်ခဲ့ပေါ့ကံကောင်းစွာနဲ့ပဲအမှတ်ကောင်းတော့စေချောင်းရရင်မန္တလေးစီတက်ကတော့မှကျွန်တော်ဆရာဝန်ပွဲညခဲ့ပါတယ်ဒီရလတ်တွေဟာကျွန်တော်မိဘတွေရဲ့အမျှော်မြင်ရှိမှုတွေဆွေမျိုးသားချင်းရဲ့ပံ့ပိုးမှုတွေမပါဘဲနဲ့ကျွန်တော်ဒီညကိုမရောက်နိုင်ပါဘူးဆိုချောင်းပြီးတဲ့အခါကျတော့ကိုလုပ်ငန်းလုပ်တော့မင်းအလုပ်ရွေးချယ်ခုနဲ့ပတ်သက်တာလေကိုရေးကိုတာနဲ့ပတ်သက်တာရင်အဲ့ချိန်ကတော့မိဘနေရတော့တိတ်ပြီးတော့ဝင်ရောက်ဆက်ဖက်တော့ဘူးသူတို့နေရတော့ပညာရင်တင်ပေးလိုက်ပြီးကိုကိုဆုံးဖြတ်နိုင်ပြီဆိုပြီးတော့ယူဆလို့လည်းဖြစ်ကောင်းဖြစ်မှာပါကျွန်တော်အဲ့ကလေးကကိုကိုကိုဆုံးဖြတ်ချက်တင်ကိုကိုကိုလူလက်လက်လောက်ပိုင်းခွင့်ရှိခဲ့တယ်ပေါ့နော်ဆိုတော့အကြောင်းပြီးတော့ UN နဲ့ NGO တွေမှာကျွန်တော်အလုပ်တွေလုပ်ခဲ့တယ်အခုလက်ရှိကတော့ Fulbright ပညာတော်သင်တဲ့ Harvard မှာပြည်သူ့ကျန်းမာရေးမဟာဘွဲ့ကိုတည်ရောက်နေပါတယ်။ဆိုကျွန်တော်ဖြတ်တန်းလာတဲ့ဘဝရဲ့တင်ခန်းစာအရအရေးကြီးတဲ့ကျွန်တော်ရဲ့ယုံကြည်ချက်၃ချက်ကိုဆွဲထုတ်ပြီးတော့ပြောပြပါဆိုလို့ရှိရင်တော့ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးတယ်လို့ကျွန်တော်ယုံကြည်တယ်။ကလေးတယောက်ရဲ့ဆေးရှောင်မဲ့အနာဂတ်အတွက်သူငယ်စဉ်ကလေးကကြုံတွေ့ခဲ့ရတဲ့အရာတွေဟာအရန်ရည်ကြည်ပါတယ်ဒုတိယအချက်ကတော့လူတိုင်းတန်ဖိုးရှိတယ်ခွင့်ရင်းနဲ့ခွင့်လန်းတာရှိမယ်ဆိုလို့ရှိရင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲ ဒါပေမဲ့အရေးကြီးဆုံးကတော့လူငယ်တွေရလာတဲ့ခွင့်ရကိုအမိအရာစုပ်ကိုင်ပြီးစူးစမ်းအထောက်ဖို့အရန်ရည်ကြီးလို့ကျွန်တော်ချင်ပါတယ်။တတိယချက်ကတော့လူငယ်တွေကိုဖြစ်ချင်တာကိုတည်အောင်လုပ်တင်တယ်လို့ထင်တယ်။ကိုဖြစ်ချင်တာကိုရည်မှန်းတာတည်တဲ့လူငယ်တွေဟာစံတဝါဝါတွားတဲ့လူငယ်စားလို့ရှိရင်တော့ကိုရဲ့ပန်းတိုင်းပေါ်ကိုတဆိုင်မမှန်ရှောက်လို့ရပြီပေါ့။ခုခေတ်မှာရွေးချယ်စရာရင်းများတဲ့ခါကျတော့ရွေးချယ်မှုကအရန်ကျက်ခဲ့တယ်။ဒါပေမဲ့ကိုကိုကိုအမြဲတမ်းလေးလာစမ်းစစ်နေမယ်ကိုပါတန်ဖို့ထားလဲအမြဲတမ်းစဉ်းစားတွေးခွန်နေမယ်ဆိုလို့ရှိရင်အချိန်တစ်ခုရောက်လို့ရှိရင်ကိုပါဖြစ်ချင်တယ်ဆိုတာသိလာပါလိမ့်မယ်အချိန်ကြာလို့ရှိရင်ကိုရဲ့အိမ်မက်ကိုစပြီးအကောင့်တွေဖော်လို့ရပြီပေါ့အချိန်တို့တွင်မှကျွန်တော်ပြောပြခဲ့တဲ့အကြောင်းအရာလေးမိဘတွေအတွက်စူးစမ်းနေတဲ့လူငယ်တွေအတွက်ခွန်အားဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်အញ្ញံပဲဝမ်းသာမိပါပါမိဘဆရာသမားကလည်းဒါကောင်သမီးကောင်အနာကပ်လာပါဖို့အတွက်ပို့ပြီးတော့စိတ်တက်ခွန်အားနဲ့ပေးနိုင်ပါစေ။ကြိုးစားနေတဲ့မိလေညီမလေးတွေအားလည်းနိုင်ငံအတွက်ကဘာကြီးအတွက်တန်ဖိုးရှိတဲ့အကျိုးပြုနိုင်တဲ့ကောင်းဆောင်တွေဖြစ်ကြပါစေ။ကိုယ့်ရဲ့အနာကပ်ပန်းတိုင်ကိုလာပါစွာပုံဖော်နိုင်ကြပါစေလို့ဆုတောင်းပါမယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ကိုယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါဖြစ်ပါတယ်ခင်ဗျာ။VOA ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေဘက်6:00ကနေ9:00ထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့လိုင်းနမီတာ16.25ရုံးမှာဖမ်းယူနားဆင်နိုင်ပါလိမ့်မယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာနိုင်ငံကသတင်းကြီးချုပ်ကိုဦးကျော်စံသာကပြောပြမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာ IS အကြမ်းဖက်အုပ်စုထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကျောထောက်နှုတ်ခမ်းပြုတပ်ဖွဲ့ရဲ့အပိတိုင်တိုက်ခိုက်ခြေမှုန်းစစ်ဆင်မှုရပိုင်မယ်လို့ပြောရတယ်။အတွေ့အကြုံအရင်ဆုံး IS တိုက်ခိုက်ရေးသမားတွေကဆက်လက်ခုခံနေကြဆဲဖြစ်ပေမဲ့အမေရိကန်ကျောထောက်နှုတ်ခမ်းပြုတပ်ဖွဲ့ရဲ့ထွက်ပြေးလာသူအရသားတွေကိုဆက်လက်လက်ခံကျူးစွန်နေတယ်လို့ဆိုပါရတယ်။ထရက်ကဆီးစည်းလောက် IS ဝိုင်းထားတဲ့နေရာကထွက်ခွာသွားတာတွေ့လိုက်ရပြီးကျန်ထရက်ကနှစ်စီးမှာတော့လက်နက်ချ IS အကြမ်းဖက်အဖွဲ့ဝင်တွေလိုက်ပါတော့တာတွေ့မြင်လာရတယ်လို့မျက်မြင်သက်သေကဆိုပါရယ်အထူးစင်စန်းစစ်စီမှုရဲ့အစီရင်ခံစာပေါ်ထွက်လာမဲ့ကိစ္စကိုသမ္မတဒေါ်နယ်ထရမ်အေးအေးဆေးဆေးပဲတုံ့ပြန်လိုက်ပါရယ်ဒေါ်နယ်ထရမ်ရုရှားနဲ့ပတ်သက်ခဲ့တဲ့ဆွေးနွေးကိစ္စအထူးစင်စန်းရဲ့အစီရင်ခံစာကိုဘယ်အချိန်ဘယ်လိုထုတ်ပြန်မလဲဆိုတာကတော့ဒါနိုင်ငံတော်ရှင်းနေချက်အပေါ်မှာမူတည်တယ်လို့သူကအေးအေးဆေးပဲပြောပါရယ်အထူးစင်စန်းစစ်စီမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံဟာအစောဆုံးနောက်ပတ်မှာထွက်လာနိုင်ပြီးအဲ့ဒီလူဝက်အစီရင်ခံစာရဲ့အကျဉ်းချုပ်ကိုနိုင်ငံတော်ရှင်းနေချုပ်ဝီလျံဘာကကွန်ဂရက်ဆတော်ကိုအစီရင်ခံစာတင်ဆက်မှာဖြစ်ပါတယ်။အထူးစံစစ်ဆေးမှုရောဘတ်မူလာဟာထရမ့်ရဲ့ရေကောက်ပွဲကာလလှုပ်ဖက်ခံမဲ့တချို့ကိုတရားစွဲဆိုဒါမှမဟုတ်အပြစ်စီကြောင်းထွက်ဆိုစေခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလူမျိုးရေးမုန်တိမှုအုပ်စုတွေပြီးခဲ့တဲ့နှစ်အတွင်းအကြမ်းဖက်မှုတွေနဲ့အတူအရေးအတွက်အချင်းနဆတ်တူစင်ရင်တင်လာခဲ့တယ်လို့ Southern Poverty Law Center လို့ခေါ်တဲ့တောင်ပိုင်းဆင်းရဲမွေးတွေမှုဥပဒေရဌာနကဘလူးနေထုတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဲဒီအစီရင်ခံစာထဲမှာလူဖြူလူမဲ့အမျိုးသားရေးဝါဒီတွေအပြင်ယူဆင်ကျင်ရေး LGBTQ ခေါ်လိင်ယူဆင်မဲ့သူများဆင်ကျင်နဲ့လူဖြူဆင်ကျင်ရေးအဖွဲ့တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုဦးကျော်စံသာပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူရင်ထွေဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိ line လို့မီတာ30.40-48နဲ့ line လက်190တို့ကနေထုတ်လွှင့်ခဲ့တာပါသူတို့ဆင်မြန်းလေးတို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.